အိမ်ကိုအိမ်အဝကိုကြောပေးပြီးတော့အိမ်အတွင်းနိုင်ရန်ဘက်ကိုမျက်နှာမူပြီးတော့သူကထမင်းစားနေတယ်သူထမင်းမစားခင်ပတ်ဝန်းကျင်ကြီးလိုက်တော့လူကံပုဂ္ဂိုလ်ကလည်းမရှိဘူးမရှိတော့သူသူပဲဆက်ပြီးတော့စားလိုက်တာပေါ့အဲ့ဒီအချိန်မှာအိမ်ရှိမှမြတ်စွာဘုရားကစွန့်ခံကြွားတယ်စွန့်ခံမတက်ရက်ပုံနာကြီးကတော့ထမင်းစားနေပြီပေါ့မြတ်စွာဘုရားအိမ်ရှိစွန့်ခံကြွလာတာကိုစွန့်ခံရက်နေတာကိုပိဿကတည်းကပုံနာကြီးကတော့ကြိုးပီးထားလို့မမြင်ရဘူးပုံနေမကြီးကတော့မြင်ရတယ်ပုံနေမကြီးကတော့ဟင်းနေပါလိခုခတ်ပြီးချက်တောင်လေးပါလိခတ်ပြီးနဲ့ဝေယဝိဆလှုပ်ပေးနေတာဆိုတော့မြင်တာပေါ့မြင်မိမလို့တခါကြီးကိုပိဿကတည်းကပုံနာကြီးကိုခုမှဖျားစွန့်ခံကြွလာတယ်လို့မပြောဘူးပြောလိုက်လို့ရှိရင်ပုံနာကြီးကစားနေတဲ့ထမင်းတွေလှူပြစ်လိုက်လိမ့်မယ်အကုန်လုံးလှူပြစ်လိုက်လို့ရှိရင်ငါထမင်းထက်ချက်နေရလိမ့်မယ်သူထမင်းထက်ချက်ရမှဆိုလို့နော်ပုံနာကြီးကမျက်စောပြားကြွလာတဲ့တည်းရင်ထမင်းတွေအကုန်လှူပြစ်လိုက်ရင်ငါထမင်းထက်ချက်နေရလိမ့်မယ်ထမင်းထက်မချက်ရှင်တော့ဘူးဆိုပြီးတော့ပြင်းနာနေအဲ့ဒါမျက်စောပြားဆွမ်းခံကြွတာကိုမပြောဘဲထားတယ်ပုံနာကြီးဘေးပြီးလှဲ့ပြီးတော့ဟင်းလေးပါလိခတ်လိုက်လို့ရှိရင်မြင်သွားမှဆိုလို့ဆိုပြီးတော့အိမ်တကားဝါကိုသူ့ခန္ဓာကိုယ်ကြီးနဲ့ကွယ်ထားလိုက်သေးတယ်။လာပြီးဝင်းကြီးကိုလက်နဲ့ကာထားသလိုတဲ့။အဲဒီလိုကွယ်ထားပြီးတော့နည်းနည်းလေးကြာတော့ခေါင်းလေးစောင်းပြီးတော့မျက်စောင်းလေးထိုးကြည့်လိုက်မျက်စောပြားကြွသွားပြီလားလို့။အိမ်ပေါ်ဝါကိုခန္ဓာကိုယ်ကွယ်ပြီးတော့ရက်ထားတဲ့ဆိုမှတော့ဆံမလောင်းညင်မှုဆိုတဲ့အတိတ်ပဲမျက်စောပြားသဘောပေါက်ဖို့သဘောပေါက်ဖို့ကောင်းတယ်ပေါ့။အဲ့ဒါနဲ့တော့ကိုယ့်ကိုယ်သဘောပေါက်ပြီးတော့များကြွမလားဆိုမျက်ဆောင်လေးထိုးကြည့်တော့မျက်စောဖရားကရံမြဲရံနေသေးပဲဖြစ်တယ်။ကရော့ဇောမဖရားလို့လည်းအကျဉ်းကြီးမအော်ရဲဘူး။အော်လည်းလို့ရှိရင်ပုံနာကြီးကြားပါမယ်။ကြားတော့ရင်ပုံနာကြီးကထမင်းနေလှူပြက်လိုက်မှစိုးတယ်။ဒါကြောင့်မလို့ကရော့ဇောမဖရားလို့ကြည်ကြဲမအော်ပဲနဲ့ပုံနာကြီးရဲ့နောက်ကျောကနေနည်းနည်းလေးခြေရောက်၃လ၅လလောက်ဆုပ်ပြီးတော့ကရော့ဇောမဖရားတူတူလေးတော့ပြောလိုက်ကြည့်ရတာကတော့အဲ့ဒီပင်စကတည်းကပုံနိုင်ရဲ့အိမ်ဟာခြံနဲ့ဝင်းနဲ့အိမ်ဟုတ်ဟန်မတူပါဘူးလမ်းမရမောကအိမ်မျိုးဖြစ်မှာပါပဲဒါကြောင့်မလို့ပုံနိုင်ကြီးနောက်ကနေခြေသုံးလေးလမ်းလောက်ဆုပ်ယူနေဒါဖရာကြားလောက်ရောင်းကြားလောက်ယူတူတူလေးပြောလို့ရတာပေါ့ကရောဇောမဖရာလို့ပုံလေးမကြီးကတူတူလေးကြွယ်လိုက်တော့မြတ်စွာဘုရားကခေါင်းယမ်းပြလိုက်တယ်ကရောဇောမဖရာဆိုတာဗမာလူကြည့်ကြည့်အောင်ဘာသာပြန်ထားတာပါဠိမူရင်းတိုင်းဆိုရင်တော့ကရောဇောမဖျားဆိုတာကိုပြတ်သားတဲ့ပါဠိကအတိတ်ဆထဗန္ဒီတဲ့ဗန္ဒီကတော့ရှင်ဖျားမှုတို့ထားလိုက်တော့အတိတ်ဆထအတိဆိုတာဒီအိမ်ကိုကျော်လွန်ပြီးတော့အိတ်ဆထဟိုဘက်အိမ်မှာဆွမ်းအလူရှိတော်မူပါဒီအိမ်ကိုကျော်ပြီးတော့ဟိုဘက်အိမ်မှာဆွမ်းအလူခံတော်မူပါဖျားလို့ဒီလိုဆိုလိုပါတယ်နော်အဲ့ဒါကြီးကရှေလျားနေလို့မြမမှုပြလိုက်တော့ကရော့ဇောမဖရာရှင်လဲရှင်ပြေးသွားတာပေါ့အဲ့ဒါပုံလေးမကြီးပြလိုက်တာကတော့အတိတ်ဆက်ထဗန္ဒီအရှင်ပြဟိုဘက်ရင်ကြွတော်မူပါဖရာအဲ့ဒီလိုပြောတော့မြတ်စွာဘုရားကခင်ရင်မကြွဘူးဆိုတဲ့အတိတ်ပဲမျိုးနဲ့ခေါင်းယမ်းပြလိုက်တာပါဇက်ကတော့ထုတ်မပြောဘူးပေါ့နော်ခေါင်းယမ်းပြလိုက်တယ်အဲ့ဒါပုံလေးမကြီးကအော်ပြီးတော့ရှည်တာပေါ့တလောကလုံးတလောကလုံးကအလေးမြတ်ပြရတဲ့မြတ်စွာဘုရားလူပုဂ္ဂိုလ်မျိုးကကရော့ဇောမဖရာပြောတာကိုဟိုဘက်အိမ်ဆက်ကြွပါဖရာပြောတာကိုမကြွနိုင်ဘူးဟင်းမကြွနိုင်ဘူးဆိုတဲ့အဓိပ္ပာယ်နဲ့ခေါင်းယမ်းပြတော့ထားတိုက်ပြီးတော့ရှည်လိုက်တယ်။အိမ်တွေသိခါအပြည့်နဲ့နေရမယ့်ပုဂ္ဂိုလ်ကစွမ်းကံတဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့ခေါင်းယမ်းပြတော့ရှည်ကျင်သွားတာပေါ့။သူကလည်းဟားတိုက်ပြီးတော့ရည်တယ်။အဲ့ဒီအချိန်မှာပဲမြတ်စွာဘုရားကလည်းရောင်ကြီးတော်၆တွယ်ကိုအိမ်ထဲကိုပုံနိုင်ကြီးမြင်အောင်လွှတ်လိုက်တယ်။ပုံနိမ ayi ကြီးကြလေးကြားတယ်မြတ်စွာဘုရားရဲ့ရောင်ကြီးတော်ဒီကိုလည်းဖူးတွေ့ရတယ်ဆိုတော့မြတ်စွာဘုရားအိရှိစွန့်ခံကြွလာတယ်ဆိုတာသိတော်ပါတယ်သိတော်တော့တခါလေသူစားလက်စားထမင်းမင်္ဂန်ကြီးဓာတ်နှဖက်နဲ့ကင်ပြီးတော့မာချလာမာချလာပြီးတော့ပုံနိမ ayi ကိုနည်းနည်းလေးဆွေးလိုက်သေးတယ်ဘုရားကြွလာတာငါ့ကိုဘာလို့မပြောရတာလဲနေငါ့ဝိငါ့ရဲ့ကုသိုလ်ဖွင့်လန်းနေကိုပိတ်ပင်တာပဲနေငါ့ကိုဖျက်ဆီးတာပဲအဲ့လိုလေးနည်းနည်းပါးပါးညီတွန်တောက်တီးပြီးတော့ဘုရားရှိခိုးသမဂန်ကြီးကင်ပြီးတော့ထမင်းမကန်ကြီးကင်ပြီးတော့ရောက်သွားမြတ်စွာဘုရားမြတ်စွာဘုရားကြွလာမှမသိလို့တပိတော့ထမင်းဆက်စားနေပြီပါတယ်အခုတပိတော့စားတာထမင်းတဝက်တောင်တဝက်တိတိကျိုးသွားပါပြီခုတဝက်တော့ကျန်နေပါသေးတယ်တကယ်လို့များဒီထမင်းတဝက်အကျန်လေးကို မြတ်စွာဘုရားကိုလှူမယ်ဆိုရင်မြတ်စွာဘုရားအတုခံပါမလားဖေ။ဖုံးပေးပါမလားဖေ။အဲ့ဒါမြတ်စွာဘုရားရှင်ကပုံနာကြည့်ငါတို့အတုခံပုဂ္ဂိုလ်ယဟန်တော်တွင်ဆိုတာကသူတစ်ပါးပေးမှကြီးမှစားရတဲ့ပရဇတ်တုပဇီဝီလို့ခေါ်တဲ့ပြိတ္တာတွေနဲ့အတူတူပါပဲ။ဥဖျားဖျားရှိလို့ရှိရင်လည်းအတုခံပြီးတော့ဖုံးပေးကြတာပါပဲ။တဝက်စားပြီးတဝက်ကြံကိုတူတန်းလို့ရှိရင်လည်းပဲလူခံပြီးတော့ဖုံးပေးကြတာပါပဲ။စားကျင်းစားကြံတလုတ်တဆုတ်လေးကြံတာကိုလှူလို့ရှိရင်လည်းအတူခံပြီးတော့ဖုံးပေးကြတာပါပဲ။စားဦးစားဖျားပဲလှူလူစားလေစားလက်ပဲလှူလူစားနှောင်စားကြံပဲလှူလူငါတို့အတူခံပုဂ္ဂိုလ်တွေအတွက်တပ်ပါရဖြစ်ပါတယ်။တင့်တော်လျောက်ပတ်ပါတယ်။အဲဒီလိုပြောလိုက်တော့ပုံနာကြီးကမြတ်စွာဘုရားကိုသိတ်ကြည်ညိုသွားတယ်။မင်းမျိုးမင်းတွေကဆင်းသက်လာတဲ့ပုဂ္ဂိုလ်တော်လောကလုံးမှာသူအမျက်ဆုံးဖြစ်တဲ့ပုဂ္ဂိုလ်ကတဝက်ငါတဝက်ငါစားပြီးတာတဝက်အကျံရှူတာကိုတင့်ရဲ့စားခြင်းစားကြတဲ့ငါဘာလုံးမှလဲလို့မပြောဘဲနဲ့အခုလို့ပြောတယ်ဆိုတော့သိပြီးတော့ကြီးညိုသွားတယ်။ဒါနဲ့သူ့ရဲ့တဝက်စားပြီးတာခမင်းအကျံတွေကိုမြတ်စွာဘုရားရဲ့တပိတ်ထဲလောင်းထူလိုက်ပါတယ်။ခင်းနေလည်းပဲခင်းမကန်နဲ့ကြံတဲ့အကျံတွေကိုလောင်းထူလိုက်ပါတယ်။လောင်းထူလိုက်ပြီးတော့ကြီးညိုတဲ့အချိန်လေးနဲ့ဆွမ်းလောင်းပြီးတော့မတ်တိုက်ရိုက်ရဲနဲ့ပဲမေခွန်းတစ်ခုမေးပါတယ်အရှင်ဘုရားအရှင်ဘုရားကအရှင်ဘုရားရဲ့တပည့်အရှင်ဘုရားရဲ့တပည့်သားတွေကိုဘိက္ခုဘိက္ခုလို့မကြမကြခေါ်တယ်တပည့်တော်ကြားဘူးပါတယ်ဘယ်လိုအင်္ဂါရက်တွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တာပါလဲဘုရားဘယ်လိုအကြီးအသေးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တာပါလဲဘုရားအဲ့ဒီလိုမျိုးတော့မြတ်စွာဘုရားရှင်ကဘိက္ခုရဲ့အသေးပဲကိုဒီပုံနာကြီးနဲ့ဒီပုံလေးမကြီးသဘောပေါက်အောင်ငါဘယ်လိုဟောရမလဲစဉ်းစားလိုက်ဘိက္ခုဆိုတဲ့စကားလုံးကတော့ပြန်နာပြည်သားများကြားဘူးနေကြတယ်နော်ဘိက္ခုဆိုတာဘာလို့ဘိက္ခုဆိုတာယဟန်လို့ပဲဘာသာပြန်ကြတယ်သူ့ရဲ့ပါဠိမူရင်းကထွက်တဲ့အဓိပ္ပာယ်လေးတွေဦးဇင်းတို့မြင်းမြတ်သူတို့ရဲ့စံအိမ်ပြားမှာလည်းနှစ်ခုရေးထားဘူးပါတယ်ဟောထားဘူးပါတယ်အဲ့ဒါဘိက္ခုဆိုတဲ့ပါဠိစကားလုံးကဓာတ်ရိုက်ထွက်တာတွေကတော့ဘိက္ခတိ၊ယာစတိတိဘိက္ခုလို့အတိပ္ပယ်ဖွင့်မယ်ဆိုရင်တောင်းတတ်သောကြောင့်ဘိက္ခုလို့ခေါ်တယ်။ယဟန်ဆိုတာဘာလို့ခေါ်တာလဲတော့တောင်းတတ်လို့တဲ့နော်။ဘုန်းကြီးတောင်းလို့ရှိရင်စိတ်မဆိုးနဲ့နော်။ဘိက္ခုဆိုတဲ့အတိပ္ပယ်ကတောင်းတတ်လို့တဲ့။ဒါပေမဲ့လို့တောင်းစားတဲ့လူတွေလို့ပေးပါကံပေးကြပါကံကြပါလို့ဒီလိုអော်ပြီးတော့တောင်းတာမဟုတ်ပါဘူးအရိယယာစနာတဲ့ညည်းမြတ်တော့တောင်းခြင်းဖြင့်တောင်းကြပါလေအဲ့တော့တောင်းတယ်လို့လည်းဘိက္ခုလို့ခေါ်တယ်တန်တာရိဗယံဣခတိတိဘိက္ခုတန်တရာဘေးကိုရှုမြင်တတ်လို့လည်းပဲဘိက္ခုလို့ခေါ်ပါတယ်တန်တရာဝိသင်ရေးကြီးဟာတကယ်တော့ဘေးရန်အန္တရာယ်ကြီးပဲဘေးတည်နေတဲ့နေရာကြီးပဲလို့ရှုမြင်တတ်လို့လည်းပဲဘိက္ခုလို့ခေါ်ပါတယ်နောက်တစ်ခုအနှစ်သာရအရှိဆုံးအဓိပ္ပာယ်ကတော့ကိလေသာဗိန္ဒတိတိဘိက္ခုကိလေသာအဆိုင်အခဲတွေကိုဖောက်ခွဲဖြည့်ဆည်းနေလို့လေဘိက္ခုလို့ခေါ်ပါတယ်။ဒါကဘိက္ခုဆိုတဲ့စကားလုံးကနေတိုက်ရိုက်ထွက်လာတဲ့အဓိပ္ပာယ်တွေဖြစ်ပါတယ်။စာလူပြောရင်တော့တတ္တထအဓိပ္ပာယ်ပေါ့။တရာကနေတိုက်ရိုက်ထွက်လာတဲ့အဓိပ္ပာယ်။ခုဒီပုံနာကြီးဇနီးမောင်နှံကိုတော့တရာအဓိပ္ပာယ်တိုင်းဟောလို့မရဘူး။ဒိဗ္ဗယထာလို့ခေါ်တဲ့အဓိပ္ပာယ်နဲ့ဟောမှဖြစ်မယ်ဆိုပြီးတော့မြတ်စွာဘုရားကညာနဲ့စဉ်းရင်စဉ်းစားလိုက်တယ်စဉ်းစားလိုက်တဲ့အခါကျတော့ဒီပုံနာကြီးဇနီးမောင်နှံကကတ္တဗဗျာရှင်လက်ထက်တုန်းကတန်ဃာတော်တွေစာတင်လိုက်ကတန်ဃာတော်တွေစာအာဏီကြတဲ့အတန်ကိုရှားဘူးတယ်တန်ဃာတော်တွေစာအာဏီထဲကနာမရူပံနံယုတ်ဆိုတဲ့ဒီစကားလုံးလေးကိုသူတို့ကကြားဘူးထားတယ်ကြားဘူးရုံနဲ့မကဘူးအဲ့ဒီနာမရူပံနံတရားယုတ်တရားဆိုတဲ့စကားလုံးလေးပေါ်မှာလေကြည်ညိုတဲ့စိတ်နှစ်သက်တဲ့စိတ်ဝမ်းမြောက်တဲ့စိတ်အားရတဲ့စိတ်ကလေးဖြစ်ခဲ့ပူကြတယ်။ဒါကြောင့်ဒီပုံနာကြီးဇနီးမောင်နှံတရားရဖို့အတွက်နံရုပ်ဆိုတဲ့စကားလုံးလေးပန်းအောင်ကဟောမှဖြစ်မယ်။ဒါဟာအင်မတန်ကြည်ညိုစရာကောင်းတဲ့မြတ်စွာဘုရားရှင်ရဲ့ဉာဏ်တော်ကြီးဖြစ်ပါတယ်။ရုပ်နံလို့ဟောမှတရားရမယ့်ပုဂ္ဂိုလ်ကိုမြတ်စွာဘုရားကရုပ်နံလို့ဟောပါတယ်။ရုပ်နံကိုကြောင်းမြန်လှမ်းပြီးတော့နံရုပ်လို့ဟောမှတရားရမယ့်ပုဂ္ဂိုလ်ကိုနံရုပ်လို့ဟောပါတယ်။ရုပ်နဲ့နာယုံနဲ့ကွဲလားမကွဲဘူးအတူတူပဲနော်ရှေ့တောင်ပဲကွဲပါတယ်ဥပမာဆိုတော့လင်မယားနဲ့ဇနီးခမုန်းနဲ့ သိဘတူလားကွဲလားမြူသားနဲ့မြူသမီးနှစ်ယောက်တရားဝင်ထိမ်းမဲ့လက်ထပ်ထားတဲ့ပုဂ္ဂိုလ်ကိုလင်မယားလို့ပြောတာနဲ့ဇနီးခင်မွန်းလို့ပြောတာနဲ့အသိဘချင်းအတူတူပဲနော်ဒါပေမဲ့လင်မယားဆိုလို့ရှိရင်ယောက်ျားကရှေ့ကမိန်းမကနောက်ကဇနီးခင်မွန်းလို့ပြောလိုက်တော့အမျိုးသမီးကမိန်းမကရှေ့ကယောက်ျားကနောက်ကဖြစ်သွားတယ်အတိပ္ပယ်ကတော့အတူတူပဲနော်အဲ့တော့မြတ်စွာဘုရားရှင်ကလင်မယားလို့ပြောမှလင်မယားဆိုတဲ့စကားလုံးသုံးပြီးတော့ဟောမှတရားရမယ့်ပုဂ္ဂိုလ်ကိုလင်မယားဆိုတဲ့စကားလုံးပြောပြီးတော့တရားဟောပါတယ်ဇနီးခင်ပွန်းလို့စကားလုံးသုံးပြီးတရားဟောမှတရားပြီးပြည့်နဲ့ရမယ့်ပုဂ္ဂိုလ်ကိုဇနီးခင်ပွန်းလို့သုံးနှုံးပြီးတော့ဟောကြပါတယ်ဒါမြတ်စွာဘုရားရှင်ရဲ့တပ္ပဉ္စတဉာဏ်တော်အရာပါပဲပညာပညာဆိုပြီးတော့အထင်သေးလို့မရဘူးပညာတွေပါကွာအလကားပါပဲအတူတူပါပဲလို့ဒီလိုပြောလို့မရဘူး။ဒါကြောင့်မြတ်စွာဘုရားရှင်ကယုံနံလို့မဟောတော့ပဲနဲ့နံယုတ်လို့ဟောမယ်။နံယုတ်ဆိုတဲ့သကလုံးလေးပါတဲ့အတိပ္ပယ်ဖွင့်ဆိုချက်ကလေးနဲ့သူတို့ကိုဘိက္ခုရဲ့အတိပ္ပယ်ရှင်းပြမှာဖြစ်မယ်ဆိုပြီးတော့သဗ္ဗသောနာမရူပသမိယတ္တနတ္ထိမမာယိတံအတ္တတသနာသောစတိသဝေဘိက္ခုတိဝုစတိ။အဲ့ဒီကာထာလေးတစ်ပုဒ်ဟောလိုက်ပါတယ်။သဗ္ဗသောနာမရူပသမိန်ဆိုတာကနန္တရားရုပ်တရားအလုံးရဲ့အပေါ်မှာအများပြောနေကြတဲ့အတိုင်းတော့ရုပ်တရားနန္တရားအလုံးရဲ့အပေါ်မှာပေါ့ရုပ်တရားနန္တရားဆိုတာကလည်းပရမတ်စကလုံးနဲ့ပြောထားတာရုပ်တရားနန္တရားရုပ်တရားနန္တရားတွေတနည်းပြောတော့သက်ရှိသမဲ့ပုဂ္ဂိုလ်တ attva အရာဝိထုတွေရုပ်တရားနန္တရားတွေကိုပြည့်ညတ်ထားတာကသက်ရှိသမဲ့သာသမီရွှေငွေစသဖြင့်ဖြစ်ပေါ့အဲဒီလိုရုပ်တရားနန္တရားတွေရဲ့အပေါ်တရှိတမဲ့ပုဂ္ဂိုလ်တ attva အရာဝိထုတို့ရဲ့အပေါ်မှာငါဆိုတဲ့အစွဲငါဥစ္စာဆိုတဲ့အစွဲမရှိဘူးဆိုရင်အဲ့ဒီယုတ်တရားနန္တရားတွေအဲ့ဒီတရှိတမဲ့ပုဂ္ဂိုလ်တ attva အရာဝိထုတွေပျက်စီးသွားတဲ့အခါမှာဆိုရင်ပူပန်မှုမဖြစ်တော့ပါဘူးအဲ့ဒီလိုငါဥစ္စာဆိုတဲ့အစွဲကင်းနေတဲ့အတွက်ကြောင့်ယုတ်နံတွေပျက်စီးသွားတဲ့အခါတရှိတမဲ့တွေပျက်စီးသွားတဲ့အခါဆိုရင်ပူပန်မှုမဖြစ်တော့တဲ့ပုဂ္ဂိုလ်မျိုးကိုဘိက္ခုလို့ခေါ်ပါတယ်။ဒီတရားလေးမြတ်စွာဘုရားကဟောကြားတော်မူလိုက်ပါတယ်။နန္တရားယုတ်တရားတွေရဲ့အပေါ်မှာငါဥစ္စာလို့ဆွဲတဲ့ပုဂ္ဂိုလ်တွေဒီသာစိတ်ပူလောင်မှုပင်ပန်းဆင်းရဲမှုဆိုတာစိတ်ပူလောင်မှုစိတ်ပင်ပန်းဆင်းရဲမှုဆိုတာဖြစ်ရပါတယ်။ဒါကြောင့်ဒီဂါထာလေးရဲ့အဓိပ္ပာယ်ကိုပမာလိုပဲစံပုတ်လေးနဲ့ဆိုကြရအောင်။ငါဥစ္စာဆွေသူသာစိတ်မှပူလောင်သည်ငါဥစ္စာဆွေသူသာစိတ်မှပူလောင်သည်လူသားတွေစိတ်ပူလောင်ကြတယ်စိတ်ပင်ပန်းကြတယ်စိတ်ဆင်းရဲကြတယ်ဆိုတာယုံနံရဲ့အပေါ်အများပြောနေတက်ရှိတမဲ့တွေရဲ့အပေါ်မှာငါဆိုတဲ့အစွဲငါဥစ္စာဆိုတဲ့အစွဲရှိနေကြလို့ပဲငါဆိုတဲ့အစွဲကတော့တိတ်မချင်ရှားဘူးလက်တွေဘွားမှာချင်ရှားတာကတော့ငါဥစ္စာဆိုတဲ့အစွဲငါသားငါသမီးငါအဖေငါအမေငါမိတ်ဆွေငါအပေါင်းအသင်းငါရွှေငါငွေငါအိမ်ငါချမ်းငါလုပ်ငန်းအဲ့ဒီလိုငါပစ္စည်းငါဥစ္စာဆိုတဲ့အစွဲကတော့ထင်ရှားပါတယ်အဲ့ဒီအစွဲတွေကြောင့်စိတ်ပူလောင်မှုစိတ်ပင်ပန်းဆင်းရဲမှုဖြစ်နေကြရတာပါဒါကတော့အဓိပ္ပာယ်ရှင်းပြကြတော့မလိုပါဘူးနော်ငါဥစ္စာဆိုတဲ့အစွဲကြောင့်ငါအစွဲကြောင့်စိတ်ပူလောင်ရတယ်ဆိုတာထင်ရှားပြီးသားပါဆရာပါဆိုကိုယ်အိမ်ရခွေးနဲ့သူများအိမ်ရခွေးနဲ့ခွေးနှကောင်ကြိုက်တယ်ဆိုရင်ဘယ်ခွေးနိုင်ပြီကျွန်တော်ကိုယ်အိမ်ရခွေးပဲနိုင်ပြီကျင်တယ်အဲ့ဒါဘာကြောင့်လဲငါဥစ္စာဆိုတဲ့အစွဲကြောင့်တရားကောင်းစဉ်တရားအဆုံးမရဲ့ကောင်းစဉ်အတိုင်းပြောမယ်ဆိုရင်တော့ငါ့ကိုချစ်မိလို့ငါခွေးဆိုတဲ့အစွဲလေးကြောင့်ငါခွေးကိုနိုင်ပြီကျင်တယ်တန်ငါကိုချစ်မိလို့ပဲနော် အဲ့တော့တခြားဥပမာတွေလည်းအများကြီးပြောလို့ရတာပေါ့လေ။ကျောင်းမှာကိုသားနဲ့ကိုသားသမီးနဲ့သူများသားသမီးနဲ့ရံဖြစ်လာတယ်ဆိုရင်လေကိုသားသမီးကိုသူများသားသမီးကအချခံရတယ်ဆိုရင်ဝမ်းသာလားဝမ်းနည်းလား။ဝမ်းနည်းတယ်။စိတ်ပျော်လားစိတ်တူလား။စိတ်တူတယ်။ဘာကြောင့်လို့။ငါသားဆိုတဲ့အစွဲတွေရှိလို့တနည်းပြောတော့ငါကိုချစ်မိလို့။သူများသားသမီးကိုကိုသားသမီးကဆော်ခဲ့လို့ရှိရင်တော့ဝမ်းမသာဘူးလား။ဟိုကလည်းတာရင်ဟိုကလည်းကလေးတရားလည်းကလေးပဲလေဘာဖြစ်လို့ဝမ်းသာနေရတာငါသားဆိုတဲ့အစွဲရှိနေတော့ငါသားမရှိဘူးသူများသားသမီးပဲရှိတယ်ဆိုတော့ဝမ်းသာတာပေါ့နော်အဲ့တော့နောက်ဆုံးပေါ်ဥပမာလေးပဲခတ်တုတ်တုတ်ပြီးကြတာပေါ့လေဥဇင်းတို့စက်တင်ဘာလ17ရက်နေ့ကဘာဖြစ်သွားတော့အမေရိကန်နိုင်ငံနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးအစအဝကြီးနှစ်ခုကိုအကျန်းဖက်သမားတွေကလေယာဉ်နှစ်စီးနဲ့တိုက်တဲ့အတွက်မီးလောင်ပျို့ချပျက်စီးသွားခဲ့ပါတယ်အဲ့ဒီဖြစ်စဉ်လေးကိုအာရုံပြုထားပါအဲ့ဒီဖြစ်စဉ်မှာအစအဝကြီးနှစ်ခုကိုလေယာဉ်နှစ်စီးနဲ့တိုက်တာရယ်အစအဝကြီးမီးလောင်လာရယ်ပျို့ချသွားတာရယ်သကလုံးရှင်းအောင်ပြောမယ်ဆိုရင်တော့တိုက်တာရယ်လောင်လာရယ်ပြူရာရေ၃ခုအဲ့ဒီ၃ခုလေးကိုကံပြီးတော့ပြောကြရအောင်ကမ္ဘာကုန်သရေအစာဦးကြီးနှစ်ခုကိုလေရင်နှစ်စီးတိုက်သွားတာနဲ့ကိုအိမ်ဖယားစင်ဘောကဖန်ခွက်ကိုကြောင်ကတိုက်သွားတာနဲ့ဘယ်ဟာပို့ပြီးတော့စိတ်ပူလောင်တော့စိတ်ပူလောင်တော့ဆိုတော့ဝေးနေသေးတယ်လေစာဝီနှစ်ခုကိုလင်းရင်တိုက်တာနဲ့ဖန်ခွက်ကိုကြောင်တိုက်တာနဲ့ဘယ်ဟာစိတ်တူတော့ဖန်ခွက်ကိုကြောင်တိုက်တာစိတ်တူတယ်ဟိုကဒေါ်လာသန်းပေါင်းများစွာတန်တဲ့စာဝီကြီးကိုတိုက်တာကိုဖန်ခွက်ကရှားကနန်းထောင်ကနန်းလောက်ပဲတန်တဲ့ဖန်ခွက်ဘာဖြစ်လို့ကိုဖန်ခွက်တိုက်တာကိုစိတ်တူနေရတာငါဖန်ခွက်ဆိုတဲ့အစွဲလျက်ရှိတာဘူးနော်ဟိုအဟိုးဆောက်ကြီးနှစ်ခုကတော့ငါအဆောက်ဦးဆိုတဲ့အစွဲရှိလားမရှိဘူးမရှိတော့တိုက်သွားပြီမဲ့ကိုဖန်ခွက်ကိုကြောင်တိုက်သွားတာလောက်စိတ်မတူဘူးသူ့အတိုင်းတိုင်းနဲ့ပြီးတော့နည်းနည်းပါးပါးတော့တူချင်းတူမှာပေါ့ဒါပေမဲ့ဖန်ခွက်ကိုကြောင်တိုက်တာလောက်တော့စိတ်တူမှုအင်အားဒေါသအင်အားမပြင်းထန်ဘူးအဲ့ဒါဘာကြောင့်လဲဆိုရင်ငါ့ကိုချစ်မိလို့ဒီတရားကောင်းစေကငါ့ကိုမချစ်ပါနဲ့တယ်မကောင်းတော့ငါ့ကိုချစ်မိလို့လို့တော့နာမည်ပေးဖို့ကောင်းတယ်အဲ့တော့တိုက်တဲ့ကိစ္စပြီးပြီလောင်တဲ့ကိစ္စကမ္ဘာကုန်သရေးဆောင်ကြီးနှစ်ခုကိုမီးလောင်သွားတာနဲ့မင်္ဂလာဆောင်သွားကနီးကိုယ့်ရဲ့အင်ကြီးကိုအင်းရကောင်မလေးကမီးဘူးတိုက်တဲ့အခါနမောနမဲနဲ့တိုက်မိလိုက်လို့အင်းကြီးမီးကျွမ်းသွားတာအင်းကြီးမီးလောင်သွားတာနဲ့ဘယ်ဟာကပိုစိတ်တူတော့အင်းကြီးမီးလောင်တာစိတ်တူတယ်အင်းကြီးကဘလောက်တန်လို့လဲထောင်ကနန်းတောင်ကနန်းပေါ့နော်ကိုယ်ကဒေါ်လာသန်းပေါင်းများစွာဘီလီယံပေါင်းများစွာတန်နေ။ဒါကြောင့်ကိုအင်းကြီးမီလောင်တာစိတ်တူရတယ်လဲဆိုရင်ငါ့ကိုချစ်မိလို့ငါအင်းကြီးဆိုတဲ့အစွဲလေးကရှိနေလို့ပေါ့။ဒါကပြူကြတဲ့ကိစ္စ။ကမ္ဘာကုန်သရေးဆောက်ကြီးနှစ်ခုတည်းမကောက်ပေါ့လေ။ပတ်ဝန်းကျင်ကတခြားဆောက်ကြီးတွေလည်းပါတာပါပဲ။အဲ့တော့အဲ့ဒီဆောက်ကြီးတွေပြူကြသွားတာရဲ့အိမ်ကကိုသားသမီးလေးကပကံကိုင်းမင်းစားပြီးပကံကိုင်းထိုင်းနဲ့လက်ချော်ပြီးတော့ကြက်ွယ်သွားတာရေ။ဘယ်ကပို့ပြီးတော့စိတ်တူ။ပကံကြက်ွယ်တာစိတ်တူတယ်။ပကံကဘလောက်တန်လို့။ရာကနန်းထောင်ကနန်းမဲတန်ပါလေ။တောင်ကနန်းတော့မတန်ဘူးနော်။တစ်ချက်ချင်းဆိုရင်။တန်တဲ့ပကံလည်းရှိပြီရှိမှာပေါ့လေ။အဲ့တော့လွန်ဆုံးတောင်ကနန်းမဲပေါ့။ဟိုကဒေါ်လာသန်းပေါင်းများစွာတန်တဲ့အစာကြီးပြူကြတာ။အဲ့တော့အစာဝကြီးပြိုကြတာကြတော့ဒီလောက်ကြီးစိတ်မတူပဲနဲ့ကိုယ်ပကံလေးကွဲသွားတာကြတော့စိတ်တွေတို့လာစမ်းနေနမောနမဲနဲ့ဆိုရင်နရင်လေး3လေး5ကြတော့ပိတ်ပြီးလိုက်အောင်ပါနော်အဲ့ဒါဘာကြောင့်လဲဆိုရင်ငါကိုချစ်မိလို့ဒါကြောင့်သောကမှန်သမျှသည်ငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့ငါအစွဲတွေကြောင့်ဖြစ်တယ်ဆိုတာမထင်ရှားဘူးလားထင်ရှားပါလေငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့အစွဲသာမရှိဘူးဆိုရင် အဲ့ဒီပစ္စည်းဥစ္စာတွေအဲ့ဒီလူအဲ့ဒီစိတ်တွေဘယ်လိုပဲပျက်စီးကြစီစိတ်ထဲမှာခံစားရပါမလားမခံစားရဘူးဒါကြောင့်ငါ့ကိုမချစ်တဲ့စိတ်ဓာတ်ဟာဘယ်လောက်များကောင်းတယ်လဲဒါကြောင့်ဦးဇင်းတို့ကလေနိဗ္ဗာန်လူကြီးရင်ငါ့ကိုမချစ်ပါနဲ့ဆိုတဲ့အဆုံးအမလေးကိုသိကြတာပဲရှေးရှေတော့ရည်အဆုံးအမကတော့နိဗ္ဗာန်လူကြီးရင်ငါ့ကိုမချိုက်ပါနဲ့လို့ဆိုထားပါတယ်ဦးဇင်းကနည်းနည် င်လိုက်တာပါအင်မတန်ကောင်းတဲ့အဆုံးအမလေးပါပဲဒါကြောင့်ပြန်ဆိုလိုက်ပါဗါတဲ့တို့ငါငါဥစ္စာဆွေသူသာစိတ်မှာပူလောင်သည်ဆိုလိုက်ဆွဲသူမှာမဟုတ်နော်ဆွဲသူသာငါငါဥစ္စာဆွဲသူသာစိတ်မှာပူလောင်သည်နောက်တစ်ခုဆက်ဆိုမဆွဲမပူငြိမ်းအေးသူဘိက္ခုခေါ်တွင်သည်မဆွဲမပူငြိမ်းအေးသူဘိက္ခုခေါ်တွင်သည်ဆွဲလိုက်ပါမဆွဲမပူမဆွဲလို့ရှိရင်တော့မပူတော့ဘူးမဆွဲလို့မပူတော့တဲ့ငြိမ်းအေးတဲ့သူကိုဘာလို့ခေါ်လဲဘိက္ခုလို့ခေါ်တယ်ဆောင်းပုံမှာကတော့ဥကာယံနဲ့ကိုက်အောင်လို့ဘိက္ခုလို့ခေါ်ထားတာတယောက်ချင်းဆိုရင်တော့ဘိက္ခုပေါ့အဲ့တော့သာသနာကြီးနဲ့ကြုံတဲ့အခါမှာကိုယ့်ကိုယ်ကိုဘိက္ခုလို့ခေါ်ခံရတော့ဂုဏ်ကြီးချက်ကောင်းတာဗာများရှိတယ်အင်မတန်ဂုဏ်ကြီးချက်ကောင်းတယ်နော်ဘိက္ခုဆိုတာကဥစဉ်တို့လို့ကရုံရိပ်ပြီးတော့သင်္ကန်းဝတ်ထားသိဝင်ပြီးကမွာစာဖတ်ထားတဲ့ယဟန်တော်ဒီကမှာဘိက္ခုလို့ခေါ်တာမဟုတ်ဘူးဒါကတော့သိဝင်ကမွာဖတ်ထားတဲ့ယဟန်ကတော့ဝိနည်းယဟန်လို့ခေါ်တာပေါ့တရားနာပိသပေါင်းသူတော်ကောင်းတို့လည်းပဲလူဝိတ္တံဝတ်ကိုဝတ်ထားပြီးမယ်အခုပင်ဆက်ကဒါရကပုံလိုက်ယူကိုမြတ်စွာဘုရားခေါ်တဲ့ဒေသနာတော်နဲ့အညီတက်ရှိတဲ့မဲ့အရာအလုံးရဲ့အပေါ်မှာငါဥစ္စာဆိုတဲ့အစွဲမရှိဘူးဆိုရင်အဲ့ဒီအခိုက်မှာဘာလို့ခေါ်နိုင်တော့ဘိက္ခုလို့ခေါ်နိုင်တယ်ယဟန်ကနှစ်မျိုးရှိတယ်လူဝိယဟန်ရဲ့သင်္ကန်းဝိယဟန်ရဲ့သင်္ကန်းဝိယဟန်ကတော့ဝိနည်းယဟန်ဆိုတဲ့နာမည်ရောသုတ်တန်ယဟန်ဆိုတဲ့နာမည်ရောနာမည်နှစ်မျိုးလုံးရနိုင်တာပေါ့သင်ဝင်ကမွားဖတ်ထားရင်တော့ဝိနည်းယဟန်ဆိုတဲ့နာမည်ရပြီးပြီငါ့ကိုမချစ်တဲ့စိတ်ဓာတ်ရှိသွားပြီဆိုရင်တော့သုတ်တန်ယဟန်ဆိုတဲ့နာမည်လည်းရသွားပြီလူဝိယဟန်นี่ကတော့ဝိနည်းယဟန်ဆိုတဲ့နာမည်မရတော့ဘူးသုတ်တန်ယဟန်ဆိုတဲ့နာမည်တော့ရနိုင်ပါလေငါကမချစ်တော့ဘူးဆိုရင်တော့တုတ်တန်ယဟန်ဖြစ်သွားပြီပေါ့နော်တုတ်တန်မဟုတ်ဘူးနော်တုတ်တန်ဤအရာဆိုလိုတာပါတနည်းပြောရင်တော့အကျင့်အရာယဟန်ဖြစ်သွားတယ်လို့ဆိုလိုတာပေါ့အဲ့တော့တရားနာပိသနာကိုဘိက္ခုမဖြစ်ချင်ဘူးလားဖြစ်ချင်တယ်ဖြစ်ချင်တယ်ဆိုရင်ဘာလုပ်ရမလဲငါကမချစ်ရဘူးငါကမချစ်ရဘူးဆိုတော့ပြုတ်ချစ်ရမှာလေတို့လည်းမရှိရဘူးနော်ချွာငါ့ကိုမရှိပါနဲ့ဆိုတော့အတိတ်ပဲဘယ်လိုပေါက်လဲဆိုရင်ငါ့ကိုမရှိပါနဲ့သူ့ကိုပဲချစ်ပါလို့အတိတ်ပဲပေါက်ပါတယ်တဲ့အမှန်ကတော့သူ့ကိုချစ်တယ်ဆိုတာလေငါ့ကိုချစ်တာပါပဲကိုသားသမီးချစ်တယ်ဆိုတော့လေကိုသားသမီးကလိမ်မာကိုသားသမီးညာကိုမစိတ်ချမ်းသာကိုသားသမီးညာကိုမကောင်းကျိုးတွေရဒါကြောင့်ချစ်တာပါကောင်းကျိုးတွေဟိုးကျိုးတီကျိုးကိုမဆိုလို့ကိုသားသမီးလေးမြင်နေရစိတ်ချမ်းသာတယ်ဆိုတာကကကိုကိုကိုချစ်တာနော်လိမ်မာနေတဲ့သားလေးချစ်စရာကောင်းတဲ့သားလေးကြီးပြီးတော့ကိုကစိတ်တီချမ်းသာဒါကိုကိုကိုချစ်တာပါပဲဒီသားသမီးကကိုသိချစ်ပါတယ်ဆိုတဲ့သားသမီးကိုအရေးတကြီးကြီးနဲ့ကြည်နေတဲ့သားသမီးကသိုးသွမ်းမိုင်မဲသွားပြီးကိုကိုစိတ်ဆင်းရအောင်လုပ်ပြီးဆိုတော့ချစ်သေးလားဒါကြောင့်တင်းသားဒီမှာသားသမီးဖြစ်မှဆွန့်လွတ်ခြင်းလို့သားဖြစ်မှဆွန့်လွတ်ခြင်းသမီးဖြစ်မှဆွန့်လွတ်ခြင်းဆိုတာတွေပါတာအမြဲတမ်းချစ်နေတယ်ဆိုရင်တော့ဆွန့်လွတ်ပါအောင်မလားမဆွန့်လွတ်ဘူးအဲ့တော့မိဘကသားသမီးကိုချစ်တယ်ဆိုတာလေတခြားတခြားမေတ္တာတရားတွေပါတွေကိုတော့မဆူလို့ဘူးဒီတရားတွေမှရှိတော့တဲ့တခြားကြည့်လိုက်တဲ့အခါကျတော့ကိုယ့်ကိုယ်ကိုချစ်တာပါသားသမီးကိုကြည့်ပြီးစိတ်ချမ်းသာတာပေါ့ကလေးလေးမွေးကင်းတာလာသားရွယ်လေးဒီတရားရည်ကြည့်ကြည့်ရလဲမိဘတွေကစိတ်ချမ်းသာဘူးလား အဲ့ဒါကိုစိတ်ချမ်းသာလို့ဖြစ်တာနော်ငါ့ကိုချစ်တာပဲကျန်တဲ့ပေါင်းလေးနေရာတဲ့မေဆွေပေါင်းလေးတွေလည်းအကုန်လုံးဒီတိုင်းပါပဲဆိုတော့ကောင်းလေးနဲ့ကောင်မလေးနဲ့တမီးသားနှစ်ယောက်ချစ်ကြတယ်ဆိုလို့ရှိရင်ပြောမှာကတော့ကောင်းလေးကလည်းကောင်မလေးကိုသိချစ်တာပဲကောင်မလေးကလည်းကောင်းလေးကိုသိချစ်တာပဲလို့ပြောမှာပဲတကယ်တော့ကောင်းလေးကဘယ်လိုချစ်တာတော့သူ့ကိုယ်သူပဲချစ်တာကောင်မလေးကိုမြင်နေရ စိတ်ချမ်းသာတယ်ကိုယ်စိတ်ချမ်းသာလို့သူ့ကိုချစ်တာပါကာမလေးကိုချစ်နေတာဒီလိုနဲ့တကယ်တော့ကိုယ့်ကိုယ်ကိုချစ်နေတာပဲကိုယ်ချစ်ပါတယ်ဆိုတဲ့ကာမလေးကတခြားတရားရောက်နေတွဲသွားတာကိုယ်ကမြင်ပြီဆိုလို့ရှိရင်တော့ချစ်နိုင်သေးလားမချစ်နိုင်ဘူးဆက်ချစ်နိုင်တယ်ပဲထောင်းပေါ်စိတ်တည်သူစိတ်တည်ဆိုပြီးတော့ပောက်ကွယ်မယ်ရန်နေဖြစ်မယ်ဘယ်လိုမှရှိနေလို့မရတော့ဘူးဆိုတော့လမ်းခွဲကြမှာပါပဲဒါကိုကြည့်လိုက်ကြရင်တကယ်တော့သူ့ကိုချစ်တာမဟုတ်ဘူးကိုယ့်ကိုယ်ကိုချစ်တာဆိုတာမထင်ရှားဘူးလားထင်ရှားပါလေနေကောင်းရတာတွေရွေးပြီးတော့ထိမ့်မဲ့လက်ထပ်ထားတဲ့ဇနီးမောင်နှံတွေလည်းပဲသဘောထားမတိုက်ဆံလို့ပြီးတော့ကြွေးကြပြေးကြတာတွေမရှိဘူးလားရှိတယ်အဲ့ဒါတွေကိုကြည့်လိုက်ခြင်းအဖြစ်လည်းတကယ်တော့ကိုယ်ဇနီးကိုယ်ခင်မုန်းကိုချစ်တာမဟုတ်ဘူးကိုယ့်ကိုယ်ကိုချစ်တာဆိုတာမပေါ်လွင်ဘူးလားပေါ်လွင်ပါလေတကယ်တော့သူ့ကိုချစ်တယ်ဆိုတာလည်းကိုယ့်ကိုယ်ကိုချစ်တာပါပဲအဲ့တော့ငါကမချစ်ပါနဲ့လို့ဆိုလိုက်ရင်တရှိအားလုံးတမဲ့အားလုံးဘယ်အရာကမှမချစ်ဖို့လဲဆိုလိုပါတယ်ဒါပေမဲ့ဥစဉ်တို့ငါကမချစ်ပါနဲ့ဆိုတဲ့စကားလုံးတွေကမချစ်ပါနဲ့ဆိုတာကဟိုလူဒီလူကိုမချစ်ပါနဲ့လို့ဆိုလိုတာမဟုတ်ဘူးနော်ငါကိုဆိုတာငါပစ္စည်းငါဥစ္စာငါလူငါချစ်သူတနည်းပြောတော့ငါတရှိငါတမဲ့အဲ့ဒီငါအစွဲလေးကိုမချစ်နဲ့လို့ဆိုလိုတာနော်ဒီငါအစွဲလေးကိုအကြောင်းပြုပြီးတော့မှကျန်တဲ့ကိလေသာတွေကလည်းဖြစ်လာကြတာပါဒုတိယကိုငါလူငါချစ်သူငါခင်ရမယ်သူလို့စိတ်ထဲကနေတတ်မှတ်လိုက်တာကဒီငါအစွဲလေးအဲ့ဒါလေးကလည်းတဏှာပါပဲပြီးတော့မှသူ့ဘုံမှာချစ်သွားတာကြတော့ဒီငါအစွဲတဏှာကိုအကြောင်းပြုပြီးတော့ဆင်ပွားဖြစ်လာတဲ့တဏှာနော်အဲ့တော့ငါပစ္စည်းငါဥစ္စာငါလူငါချစ်သူလို့အရင်ဆုံးသိမ့်ပိုက်တဲ့တဏှာဖြစ်ပြီးမှအဲ့ဒီပစ္စည်းကိုတွေ့တာတမဲ့တယ်အဲ့ဒီလူကိုချစ်ခင်မြတ်နိုးတယ်ဆိုတဲ့တဏှာကနောက်ဆက်တည်းဖြစ်လာတာငါပစ္စည်းငါဥစ္စာလို့သိမ့်ပိုက်တဲ့တဏှာကြောင့်တဏှာတစ်ခုလေးဖြစ်တာမဟုတ်ဘူးဒေါသတွေဖြစ်တယ်ဆိုတာလေငါပစ္စည်းငါဥစ္စာလို့တတ်မှတ်တဲ့တဏှာကြောင့်ဖြစ်တာပဲငါသားလို့သိမ့်ပိုက်ထားတဲ့တဏှာကြောင့်ငါသားကိုချစ်ရင်မခံနိုင်ဘူးဆိုတဲ့ဒေါသဖြစ်လာတာမဟုတ်ဘူးလားဟုတ်တယ်ကျန်တဲ့မာနာတို့အိတ်တာမစ္စရိယာတို့အကုန်လုံးပါပဲအဲ့ဒါတွေအကုန်လုံးဒီငါကိုချစ်တဲ့စိတ်ကိုမြချခံလာတာပါဒါကြောင့်ငါကိုမချစ်တဲ့စိတ်ရအောင်ကြိုးစားဖို့အင်မတန်အရေးကြီးပါတယ်အဲ့ဒီငါကိုမချစ်ပါနဲ့ဆိုတဲ့တရားလေးမြတ်စွာဘုရားလည်းခေါ်လိုက်ရောဂါထာရဲ့အဆုံးမှာပင်စကားရာကပုံနာကြီးနဲ့ပုံလေးမကြီးနှစ်ယောက်အနာဂံဖြစ်သွားကြပါတယ်အနာဂါမိမဲ့အနာဂါမိဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်ကြပါတယ်မြတ်စွာဘုရားနဲ့ပုံနာဇနီးမောင်နှံနဲ့မို့တုမတ်တဲ့တရားဟောနေတော့အိမ်ကြီးချင်းတွေကလည်းကြေးလာပြီးတော့မတက်ရရင်တရားနာကြတာပေါ့နာကြတော့ဘေးအိမ်ကြီးချင်းပုဂ္ဂိုလ်တွေအတွက်လည်းဒီတရားဒေသနာတော်ကအကျိုးရှိသွားပါတယ်တချို့သောတာပန်ဖြစ်တယ်တချို့သာဂရကံဖြစ်တယ်စသည်အဖြစ်တရားဥပ္ပယမျက်တည်ရသွားကြတယ်တရားဥပ္ပယမျက်မရဘူးသားအုပ်ငါ့ကိုမချစ်ပါနဲ့ဆိုတဲ့အဆုံးမလေးရလိုက်တဲ့ဆိုရင်ကိုယ်ပဲဘဝမှာအထိုက်လျောက်တော့နေတာထိုင်တာရှိသွားပါတယ်တရားနာမိသားပေါင်းသူတော်ကောင်းတို့နိဗ္ဗာန်လူချင်းရင်ငါကမချစ်ပါနဲ့ဆိုတဲ့အဆုံးအမလေးကိုအခုကြားလိုက်ရတော့အရင်လဲကြားဘူးမှာပါပဲအခုကြားလိုက်ရတယ်ဆိုတော့မဉဏ်ဖွဉဏ်နေနဲ့ငါကချစ်တဲ့စိတ်ကိုမပယ်တတ်နိုင်သေးတောင်းမှအတိုင်းတာတစ်ခုတော့စိတ်မအေးချမ်းပါဘူးလားအေးချမ်းသွားတယ်အော်ဟုတ်သားပဲနိဗ္ဗာန်လူချင်းရင်ငါကမချစ်ပါနဲ့မှန်လိုက်တာငါကချစ်လို့ငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့အစွဲတွေကြောင့်ငါစိတ်တွေပူလောင်နေရတာပါလားငါစိတ်တွေပင်ပန်းဆင်းရဲနေရတာပါလားဒီငါအစွဲလေးသာမရှိဘူးဆိုရင်အင်မတန်အီးချမ်းမှာပဲဟုတ်လိုက်တာဟုတ်လိုက်တာနဲ့အဲ့ဒီလိုတရားသဘောလေးကိုထူးထောင်မရညံနဲ့သိခွင့်ရတယ်ဆိုရင်လည်းစိတ်ကဥပါမှုတွေအထိုက်လျောက်ကျော်သွားပါတယ်အတိုင်းတာသူချီစိတ်အီးချမ်းသွားပါတယ်ကိုယ်ဘာလိုရမယ်ဆိုတဲ့လမ်းလေးလည်းပွင့်သွားပါတယ်တကယ်တမ်းငါကမချစ်တဲ့စိတ်ဓာတ်ကိုရမှာကတော့မဲ့ဖို့ရမှာပါပဲ။မဲ့ဉဏ်ဆိုတာကသူ့အလိုလျောက်တော့ရလာတာမဟုတ်ဘူး။ဝိပဿနာဉဏ်အကောင်းမှရလာတာ။ဒ ဒီတော့ငါ့ကိုမချစ်ပါနဲ့လို့ပြောလိုက်တာဒီမဉဏ်ပုံဉဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အစင်တီရောက်အောင်တတိပဋ္ဌာန်ဝိပဿနာလုပ်ကိုအားထုတ်ပါလို့ပြောလိုက်တာပါပဲတတိပဋ္ဌာန်ဝိပဿနာလုပ်ကိုအားထုတ်လို့ကိုရှုမှတ်စေအာယုန်လေးတစ်ခုရဲ့ယုံနံဖြစ်ပြတဲ့သဘောတဘာဝကိုသိသွားတဲ့ဆိုရင်အဲ့ဒီသိလိုက်တဲ့ယုံနံအာယုန်ကိုအကြောင်းပြုပြီးတော့ငါ့ကိုချစ်တ မြင်နေမြင်နေလို့မှတ်မှမှန်တယ်လို့မဆိုလိုပါဘူးเนาะတချို့ပုဂ္ဂိုလ်တွေကတော့လေမြင်ရင်မြင်တယ်လို့မှတ်တယ်တချို့ကလည်းမြင်နေဟာကိုယုံလို့မှတ်တာရှိတယ်နံလို့မှတ်တာရှိတယ်ယုံနံလို့မှတ်တာရှိတယ်တချို့လည်းဖြစ်ပြလို့မှတ်တာရှိတယ်မြင်တယ်လို့ပဲမှတ်မှတ်ယုံနံလို့ပဲမှတ်မှတ်ဖြစ်ပြလို့ပဲမှတ်မှတ်မှတ်ရှင်တယ်လို့မှဘာမှမမှတ်ဖဲနဲ့ကြည့်ရုံပဲကြည်နေနေ ရဲ့ကြီးဆုံးကတော့မြင်တဲ့သဘောလေးကိုသိနေဖို့ပါပဲမြင်တဲ့အစင်းလေးကိုမြင်တယ်လို့မှတ်နေတဲ့အခိုက်မှာမြင်တဲ့သဘောလေးကိုသိချာသိအောင်ကြည့်နေရမယ်မြင်တဲ့သဘောလေးကိုသိချာသိအောင်ကြည့်ဆိုတော့တချို့ယောဂီများကမြင်စရာအစင်းလေးထင်ရှားမယ်တချို့ယောဂီများကလည်းမြင်တတ်တဲ့မျက်စိပသာရလေးထင်ရှားမယ်တချို့ယောဂီများကလည်း အစင်းနဲ့မျက်စိနဲ့ဆုံလိုက်လို့ပေါ်လာတဲ့မြင်သိစိတ်ကလေးထင်ရှားမယ်တခုခုထင်ရှားတတ်ပါတယ်တချို့လဲနှစ်ခုလုံးကိုဒီတိုင်းနဲ့ထင်ရှားခြင်းထင်ရှားမယ်ပေါ့ညာအမကောင်းသေးဘူးဆိုရင်တော့တခုခုပဲထင်ရှားတတ်ပါတယ်အစင်းထင်ရှားရင်လဲအစင်းလေးမှာပဲစိတ်ကိုကတ်ထားပြီးတော့မြင်တယ်လို့မှတ်နေပါမျက်စိလေးပဲမှလဲလိုက်ရှာမနေနဲ့မျက်စိမသာတာထင်ရှားတဲ့ပုဂ္ဂိုလ်ကလေဟောဒီနေရာလေးကမြင မြင်သိစိတ်ကလေးကိုသင်ရှားနေတဲ့ပုဂ္ဂိုလ်ကလည်းမြင်သိစိတ်ကလေးကိုပဲကြည်ပြီးတော့မြင်တယ်လို့မှတ်နေပါမှားအားတွေကောင်းလို့တတိညာအားတွေတတိသမားတွေညာအားတွေကောင်းသွားပြီဆိုရင်တခုမြင်နေရကနေနှစ်ခုမြင်နေရကနေသုံးခုမြင်သွားပါလိမ့်မယ်ကြည့်တဲ့ညာအားကောင်းလာပြီဆိုရင်တော့အစင်းရယ်မျက်စိမသာရရယ်မြင်သိစိတ်ရယ်ဒီသုံးမျိုးလေးကိုမြင်နေလို့မှတ်နေတယ်မှတ်သိစိတ်ကလေးကိုပါသိသွားပါလိမ့်မယ် လေးမျိုးတိတော့မှာပေါ့နော်အဲ့ဒီလေးမျိုးကလည်းတစ်ခုကြောင့်တစ်ခုဖြစ်နေတာအစင်းလေးရှိလို့လည်းပဲမြင်သိစိတ်ကဖြစ်တာမြင်သိစိတ်ကလေးရှိနေလို့လည်းပဲမြင်နေလို့ရှုမှတ်တဲ့စိတ်ကလေးကဖြစ်နေတာကြည့်ကျင်တဲ့စိတ်ကလေးရှိလို့လည်းပဲဒီအစင်းလေးကိုမြင်ရတာအဲ့လိုအဖြစ်ရုပ်ကြောင့်နံဖြစ်နေတယ်နံကြောင့်ရုပ်ဖြစ်နေတယ်ရုပ်ကြောင့်ယုံနံဖြစ်နေတယ်နံကြောင့်ယုံနံဖြစ်နေတယ်ယုံန တရားတွေအားလုံးဖြစ်ပြီးပြည့်နေကြတာပဲဆိုပြီးတော့ဖြစ်ပြည့်သဘောလေးတွေထင်ရှားလာပါလိမ့်မယ်ဖြစ်ပြည့်မြင်တဲ့ဉာဏ်တွေအားကောင်းတဲ့အားကောင်းလာပြီဆိုလို့ရှိရင်တော့ဖြစ်ပြီးပြည့်သွားလို့မမြဲပါလားဖြစ်ချင်းပြည့်ချင်းရဲ့နှိမ့်ဆက်မှုတံကိုခံနေရလို့မကောင်းပါလားဖြစ်တာကိုလည်းမဖြစ်အောင်ပြက်တာကိုလည်းမပြက်အောင်ဖြစ်ပြီးတဲ့နောက်လည်းမပြက်အောင်ပြက်ပြီးတဲ့နောက်လည်းထပ်မဖြစ်အောင်ကိုယ့်အလိုတိုင်းလုပ်လို့မရပါလားသူ့သဘောသူဆောင်ပြီးတော့ဖြစ်ပြက်နေတာပဲဆိုပြီးတော့ဒီယုံနံတွေရဲ့အပေါ်မှာမပိုင်ပါလားဆိုတဲ့ဉာဏ်လည်းပေါ်လာပါလိမ့်မယ်မမြဲဘူးဆိုတဲ့ဉာဏ်ကိုအနိစ္စလက္ခဏာဉာဏ်မကောင်းဘူးလို့မြင်တဲ့ဉာဏ်ကိုဒုက္ခလက္ခဏာဉာဏ်မပိုင်ဘူးလို့မြင်တဲ့ဉာဏ်ကိုအနတ္တလက္ခဏာဉာဏ်လို့ခေါ်ပါတယ်အဲ့ဒီအိဋ္ဌဒုက္ခနတ္တမမြင်မကောင်းမပိုင်ဆိုတဲ့လက္ခဏာသုံးပါးကိုမြင်တဲ့ဉာဏ်ဤတစ်ချိန်နဲ့တစ်ချိန်တရက်ထက်တရက်တလားထက်တလားတစ်နှစ်ထက်တစ်နှစ်အချိန်ချင်းအထက်ထအားကောင်းသွားပြီအထွတ်ထိပ်ကိုရောက်သွားပြီဆိုရင်တော့မဉ္ဇဉ်ဖွဉ္ဇဉ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတော့မှာပါပဲတနည်းပြောတော့မမြင်မကောင်းမပိုင်လို့မြင်နေတဲ့ဉာဏ်ကိုခြုံငုံပြီးပြောရင်တော့ဖြစ်ပျက်ကိုမြင်တဲ့ဉာဏ်ပါပဲဝိပဿနာရဲ့နှိမ့်ချုပ်ကဖြစ်ပျက်ကိုမြင်တဲ့ဉာဏ်ပါပဲဖြစ်ပျက်ကိုမမြင်သေးသမျှလည်းဝိပဿနာဉာဏ်မဖြစ်သေးပါဘူးဖြစ်ပျက်ကိုမြင်တဲ့ဉာဏ်นี่အားကောင်းသွားပြီဆိုရင်မဖြစ်မပျက်ကိုမြင်တဲ့ဉာဏ်ရလာပါလိမ့်မယ်မဖြစ်မပျက်ကိုမြင်တဲ့ဉာဏ်ဆိုတာမဉာဏ်ကိုပြောတာပါပဲမဖြစ်မပျက်ဆိုတာကနိဗ္ဗာန်အဲ့ဒီမဖြစ်မပျက်တဲ့နိဗ္ဗာန်ကိုမြင်တဲ့ဉာဏ်ကမဉာဏ်အဲ့တော့မဖြစ်မပျက်တဲ့နိဗ္ဗာန်ကိုမြင်တဲ့မဉာဏ်ရခြင်းလေဆိုရင်ဖြစ်ပျက်ကိုမြင်တဲ့ဝိပဿနာဉာဏ်အာကောင်းအောင်ပြုစုပြုထောင်ရပါမယ် အဲ့တော့ကိုမြင်လိုက်တဲ့အစဉ်တစ်ခုကိုမြင်နေတုံးမဟုတ်ယုံနံတုံးမဟုတ်ဖြစ်ပြက်လို့ရှုမှတ်နေလို့အဲ့ဒီမြင်တဲ့အစဉ်လေးရဲ့တုံးမဟုတ်မျက်စိမသာရရဲ့တုံးမဟုတ်မြင်သိစိတ်ရဲ့တုံးမဟုတ်သုံးခုလုံးရဲ့ဖြစ်ပြက်ကိုမြင်နေတဲ့လူတစ်ယောက်ကအဲ့ဒီအစဉ်အပေါ်မှာငါဥစ္စာတနည်းပြောတော့ငါအစဉ်လို့သတ်မှတ်တဲ့စဉ်အဲ့ဒီလိုလားယူသွင်းမိုက်မဲတဲ့လူရှိပါဦးမလား ငါဥစ္စာလို့သိမ့်ပိုက်တယ်ဆိုရင်အဲ့ဒီလူလောက်ယူသွင်းမိုက်မဲတဲ့လူရှိပါဦးမလားငါဥစ္စာငါဥစ္စာလို့သိမ့်ပိုက်တယ်ဆိုတာအစရင်ခဲဒရဝုထုအနေနဲ့ထာဝရတည်မြဲနေတယ်လို့မြင်နေလို့သာငါဥစ္စာငါဥစ္စာလို့ဘယ်သူမှမသိမ့်ပိုက်တော့ပါဘူးအမိုက်ပုံးလေးကအမိုက်တွေကိုငါဥစ္စာငါဥစ္စာလို့ဘယ်သူမှသိမ့်ပိုက်တော့မသိမ့်ပိုက်ပါဘူးတစားစီပြိုကျပျက်စီးနေတဲ့အရာဝတ္ထုတစ်ခုခုကိုလ မဖြစ်ဘူးအဲ့ဒီလိုပဲတတိပဏဝိပဿနာကိုဆွဆွမြဲမြဲရှုမှတ်နေလို့ယုံနာနေရဲ့ဖြစ်ပျက်ကိုအမြဲတမ်းမြင်နေတဲ့လူတယောက်ကမြင်နေတဲ့အခိုက်အတန့်မှာအဲ့ဒီမြင်နေတဲ့ယုံနာအာယုံပေါ်ငါဥစ္စာလို့သိမ့်လိုက်တဲ့စိတ်မရှိတော့ဘူးအဲ့ဒီယုံနာအပေါ်မှာငါကိုချစ်တဲ့စိတ်မရှိတော့ပါဘူးဒါကြောင့်ငါကိုမချစ်တဲ့စိတ်ကိုလိုချင်နေဆိုရင်တွေ့သည်များကြုံသည်များဆုံသည်များမြင်သည်များကြားသည်များနံသည်များစားသည်များရှိသည်များသိသည်များအာယုံတိုင်းကိုတတိပဌာဝိပဿနာနည်းနဲ့ရှုမှတ်ကြရမယ်မြင်လို့ရှိရင်မြင်နေကြားလို့ရှိရင်ကြားတယ်နံလို့ရှိရင်နံနေစားလို့ရှိရင်စားတယ်ထိလို့ရှိရင်ထိတယ်တွေးလို့ရှိရင်တွေးတယ်စသဖြင့်ဖြစ်ပေါ်တော့ဒါမိမိတို့ဆရာသမားများလည်းညွှန်ကြားထားပြီးသားဆိုတော့ရှင်ကြီးကတော့တိတ်သေးစိတ်ကြောချာမလိုတော့ပါဘူးအဲ့ဒါတတိပဌာန်ဝိပဿနာရှုမှတ်ပွားများအားထုတ်နေမယ်ဆိုရင်ငါ့ကိုမဖြစ်တဲ့စိတ်သက်တွေအားကောင်းလာမှာပါပဲဝိပဿနာဆိုတာကတော့အထက်ထိတ်အနေနဲ့ပြောတာပေါ့အသေးစားဆုံးအကောင်းဆုံးနိလန်းနေနဲ့ပြောတာပါဒါနာသီလသမထအလုပ်တွေကလည်းငါ့ကိုမဖြစ်တဲ့စိတ်ဓာတ်ကိုသူ့အတိုင်းတိုင်းနဲ့သူဖြစ်စေနိုင်တာပါပဲငါဥစ္စာတို့ဆွဲလန်းနေတဲ့ပုဂ္ဂိုလ်ကဒါနာကောင်းမှုပြုပြမှာမဟုတ်ပါဘူးဒါနာကောင်းမှုပြုနေခြင်းအဖြစ်ငါဥစ္စာဆိုတဲ့အစွဲကိုလည်းဖြုတ်ပြီးသားဖြစ်နေပါတယ်သူ့အတိုင်းတိုင်းနဲ့သူပယ်တပ်ပြီးသားဖြစ်နေပါတယ်ဒါကြောင့်ဒါနာကောင်းမှုပြုခြင်းအချင်းလဲငါကိုမဖြစ်တဲ့စိတ်ရအောင်ကြိုးစားရမယ်။သီလကောင်းမှုပြုတဲ့ပုဂ္ဂိုလ်ကလည်းငါကိုမဖြစ်တဲ့စိတ်သူ့တိုင်းတိုင်းနဲ့ပြုကြတာပါပဲ။ချင်းကြိုက်လာလို့ချင်းကိုဖြတ်ကနေရိုက်တယ်ဆိုတာငါကိုချစ်လို့ရိုက်တာပါ။ငါလက်မောင်းကိုကြိုက်တယ်၊ငါသွေးတွေစုပ်တယ်ဆိုပြီးတော့အဲ့ဒီငါအစိုးကြောင့်ဒီချင်းကိုရိုက်ဖြစ်တာနော်။အဲ့တော့သီလမလိုဘူးဆိုတာလဲငါကိုချစ်လို့သီလကိုလုံအောင်စောင့်ဆိုင်လိုက်တယ်ဆိုရင်ငါကိုချစ်တဲ့စိတ်ကြီးတစ်ဖြည်းဖြည်းပါသွားပါမယ်။ကျန်တာတွေလည်းတခြားသိခါဘုရားလည်းညီတူပဲပေါ့နော်တမထကုသိုလ်ကောင်းမှုလည်းပဲဒီတိုင်းပါပဲကိုအားတန်ရာအာယုန်လေးတစ်ခုခုမှဆွဆွမြဲမြဲစိတ်ကလေးတည်အောင်ထားတယ်ဆိုရင်မြင်သမျှကြားသမျှအာယုန်လေးနဲ့ပတ်သက်လို့လည်းငါ့ကိုချစ်တဲ့စိတ်မပေါ်တော့ပါဘူးတမထဆိုတာကအာယုန်ကိုရှောင်တဲ့သဘောရှိတယ်မြင်တဲ့အစင်းကိုမြင်ငါမှနဲ့ပဲရက်ထားလိုက်ပြီးတော့မြင်တာနဲ့ပတ်သက်လို့မတွေးတော့ပဲနဲ့ဥပမာဝင်လေထွက်လေသမထပုံစံနဲ့ရှုနေတဲ့လူကလည်းကိုယ်ဝင်တဲ့ထက်လေးလေးပဲမှတ်နေတယ်။ဂုံတော်ပွားနေကြတယ်ကလည်းဗာမြင်မြင်ပါကြကြကိုယ်ဂုံတော်လေးပဲပွားနေတယ်။မေတ္တာပို့နေကြတယ်ကလည်းဗာမြင်မြင်ပါကြကြမေတ္တာလေးပဲပို့နေတယ်။ကိုယ်သမထအာယုန်နဲ့ကိုယ်ဆိုတော့ပြင်းပြင်းကြားတဲ့မြတ်ကျုံတဲ့မြတ်ဆုံတဲ့မြတ်အာယုန်နဲ့ပတ်သက်ပြီးတော့ငါဥစ္စာဆိုတဲ့အစွဲမဖြစ်တော့ဘူး။ဒါကြောင့်သမထကမ္မထံကိုမိမိနှစ်သက်ရာသမထကမ္မထံတစ်ခုနှစ်ခုသုံးလေးခုစိတ်နှစ်သက်ရာကိုဆက်ဆက်မြဲမြဲအားထုတ်နေခြင်းဟာလေငါကမဖြစ်တဲ့စိတ်ကိုတဖြည်းဖြည်းချင်းရှင်းကျက်လာစေနိုင်ပါ रे အကောင်ဆုံးကတော့ဝိပဿနာလုပ်ပါပဲအဲ့တော့ငါကမဖြစ်တဲ့စိတ်ဓာတ်ကိုရကျင်နေဆိုရင်ဝိပဿနာကိုအထွတ်ထိပ်ထားပြီးတော့ဒါနသီလသမထဝိပဿနာကုသိုလ်ကောင်းမှု၄မျိုးလုံးကိုကြိုးစားအားထုတ်ရပါမယ်အဲ့တော့ငါကမဖြစ်ပါနဲ့ဆိုတဲ့ဇဂါယကလေးကချက်ထွင်ပြီးတော့စဉ်းစားအောင်မယ်ဆိုရင်တော့အဓိပ္ပာယ်ကြီးအများကြီးရှိပါတယ်အချိန်ကမရတော့လို့သိတော့မပြောတော့နည်းနည်းလေးပြောပြရမယ်ဆိုလို့ရှိရင်ပြောပြရမယ်ဆိုရင်တရားနာပိတာကိုစဉ်းစားကဝင်ခိုင်းတာကောင်းပါရဲ့နုမအိမ်ငိုက်နေမှာအဲ့တော့ခုနရှေးဆရာတော်ကြီးပြောခဲ့တဲ့ဓမ္မပုံမြင်မှာဓာတ်ရိုက်ဆိုထားတာကတော့ငါကိုမချစ်ပါနဲ့ဆိုတာငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့
အစွဲမထားဘူးပြောတာတခြားဘလို့အသေးပဲမျိုးတွေလည်းယူလို့ရနိုင်သေးတယ်နည်းနည်းလေးစဉ်းစားပြီးတော့ပြောကြည့်ပါဦးငါအကျိုးငါစီးပွားဖြစ်ရင်ပြီးရောငါအတွက်ငါဖို့အကျိုးရှိရင်ပြီးရောဆိုတဲ့တကူကောင်းဆန်တဲ့စိတ်ဓာတ်မျိုးတွေလည်းမမွေးမြူပါနဲ့ဆိုတဲ့အသေးပဲကိုယူလို့မရဘူးလားယူလို့ရတယ်နော်ကိုဉဏ်ရှိသူတွေချက်ထွင်းပြီးတော့ယူလို့ရတယ်ငါအကျိုးငါစီးပွားငါအတွက်ငါဖို့ဆိုတဲ့ဒီလိုစိတ်ဓာတ်မျိုးလည်းမရှိပါသေးနဲ့ပင်မအနေနဲ့ကတော့ခုနငါပစ္စည်းငါဥစ္စာဆိုတဲ့အစွဲနဲ့သဘောချင်းကတော့အတူတူပါပဲနော်ငါပစ္စည်းငါဥစ္စာဆိုတဲ့အစွဲရှိလို့လေငါအကျိုးငါစီးပွားဖြစ်ရင်ပြီးရောငါအတွက်ငါဖို့ကြံရင်ပြီးရောဆိုတဲ့စိတ်ဓာတ်မျိုးဖြစ်လာတာပါဒါကြောင့်စီဝါရေးပဲလှုပ်လှုပ်လူမှုရေးပဲလှုပ်လှုပ်သာသနာရေးပဲလှုပ်လှုပ်ဘာရေးကိစ္စတွေကိုပဲလှုပ်လှုပ်ငါအတွက်ကောင်းရင်ပြီးရောဆိုတဲ့တကူကောင်းဆန်တဲ့စိတ်ဓာတ်မျိုးမမွေးမြူပါနဲ့ဒီအဓိပ္ပာယ်ကိုလည်းယူပြီးတော့တိုင်းနာကျင့်သုံးလို့ရပါတယ်နော်စီဝါရှာတဲ့ခန်းဆိုတာကတော့ကိုယ့်အတွက်အမျက်ဆုံးကြအောင်လို့လုပ်ရမှာပဲပေါ့အမျက်မကြမ်းမဲ့တော့ဘယ်သူမှလည်းစီဝါရေးလုပ်ကြမှာမဟုတ်ပါဘူးသို့တော့ယူသိယူထိုက်တဲ့အကျိုးမျက်ကိုပဲယူကြရမယ်ယူသိယူတဲ့အကျိုးမျက်တဲ့ပို့ပြီးတော့ယူတယ်ဆိုရင်ဒါတကူကောင်းဆန္ဒဖြစ်သွားပြီအမျက်ကြီးစားတာဖြစ်သွားပြီအဲ့ဒါမျိုးကိုစားတဲ့မှာလေမိစ္ဆာဇီဝလို့ပဲခေါ်ထားပါတယ်ပစ္စည်းဝိထုဘလောက်ပဲတန့်ဆင်တန့်ဆင်သူများစီကအနုကျန်အနုနည်းနည်းပဲဖြစ်ဖြစ်အကျန်းနည်းနည်းပဲဖြစ်ဖြစ်အတင်းအဓမ္မဇူးယူထားတဲ့ပစ္စည်းဟုတ်ဟုတ်မဟုတ်ဟုတ်ယူသိယူထိုက်တဲ့အမျက်ဆွန့်ဆက်ပို့ပြီးတော့ယူလို့ရှိရင်လေမိစ္ဆာဇီဝဖြစ်ပါတယ်ဆိုတော့တရားပဲအမျက်ယူရမယ်ပစ္စည်းဥစ္စာတစ်ခုကို150 200အမျက်တင်ပြီးတော့ရောင်းနေဆိုရင်အဲ့ဒါမိစ္ဆာဇီဝဖြစ်သွားတယ်နော်အဲကြောင့်ငါ့ကိုမဖြစ်ပါနဲ့ဆိုတော့ငါ့အတွက်အမျက်ကြံရင်ပြီးရောဆိုပြီးတော့မတရားအမျက်ကြီးစားတာမျိုးလည်းမလုပ်နဲ့ဒီကူကောင်းမဆန်နဲ့ဒီလိုလဲအသေးပဲတက်ရောက်ပါတယ်ယူသိယူထိုက်တဲ့အမျက်ကတော့ယူရမှာပေါ့နော်ယူသိယူထိုက်တဲ့အမျက်ယူထားရတဲ့နဲ့လေဈေးတဲ့အများစုကတော့ဘယ်လိုပြောရကြတော့အရင်တိုင်းပဲပြေးလိုက်ပါတယ်ပြောတတ်တယ်နော်တချို့ဆိုရင်ကျမအရင်တော့မကြံပါဘူးလို့ပြောသေးတယ်အရင်မကြံမနဲ့ဘယ်သူမှရောင်းမှာမဟုတ်ပါဘူးနော်အဲ့တော့ယူသိယူထိုက်တဲ့အမျက်စွန်းလေးတော့ယူပါဒါပေမဲ့တရားလုံးအမျက်ကြီးစားတာမျိုးတော့မဖြစ်စေနဲ့ဒါလည်းပဲငါ့ကိုမဖြစ်ပါနဲ့ဆိုတဲ့စကားရရဲ့တေဝဲနည်းနည်းတဲ့အဓိပ္ပာယ်တစ်ခုပါပဲအဲ့တော့အများကျုပ်လူမှုရေးလုပ်ငန်းကြီးသာသနာ့ပြုလုပ်ငန်းကြီးလုပ်ကြတဲ့အခါမှာလည်းဒီတိုင်းပဲပေါ့ငါအကျိုးငါစီဝါဖြစ်ဖို့ငါအတွက်ငါဖို့ကြံဖို့ငါအိတ်ဖောင်းဖို့ဆိုတဲ့ဒီလိုစိတ်မျိုးနဲ့မလုပ်ကြရဘူးအဲ့တော့လူမှုရေးလုပ်ငန်းတွေသာသနာ့ပြုလုပ်ငန်းတွေလုပ်ကြတဲ့အခါမှာလည်းတချို့ကလည်းအများကျိုးကိုပန်းကြပြီးတော့ငါအိတ်ဖောင်းဖို့ဆိုတဲ့စိတ်နဲ့လုပ်ကြတာလည်းရှိတယ်နော်အိတ်ဖောင်းရင်စိတ်ကြောင်းတယ်ဆိုတဲ့စကားလည်းရှိတယ်အိတ်ဖောင်းရင်လည်းစိတ်ကြောင်းတတ်တယ်လို့အိတ်ဖောင်းခြင်းရင်လည်းစိတ်ကြောင်းတတ်ပါလေငါအိတ်ဖောင်းမှုဆိုတဲ့စိတ်ကလေးဝင်လာပြီဆိုတာနဲ့သူတော်ကောင်းစိတ်တွေလည်းပျောက်ပြီးတော့မသူတော်စိတ်တွေပေါ်လာတတ်တယ်အထူးသဖြင့်တော့အများကျုပ်အများနဲ့သက်ဆိုင်တဲ့လူမှုရေးသာသနာရေးလုပ်ငန်းတွေလုပ်တဲ့အခါမှာအဲ့ဒီငါ့ကိုမဖြစ်တဲ့စိတ်ဓာတ်ရှိဖို့အင်မတန်အရေးကြီးပါတယ်ဒီလောက်ပြောလိုက်လို့ရှိရင်တရားနာပိတဲ့ချက်ခံပြီးသဘောပေါက်မှာပါနော်ပြောရင်းနဲ့ပေါ်လာတဲ့ဖြစ်ဖြစ်လေးတခုတော့ပြောခြင်းနဲ့ဒါသင်္ကန်းသာယူဖို့ပါသူများအတင်ပြောတာမဟုတ်ပါဘူးနော်အဲ့ဒါကြောင်းတိုက်တိုက်ကခေါင်းကြီးကြောင်းတွေကြောင်းကပေါ့လေခေါင်းကြီးကြောင်းတွေကြောင်းကအမှုဆောင်လူကြီးတရားတခါတော့မင်္ဂလာဆောင်တစ်ခုမှာကော်စောတစ်ချက်လက်ဖွဲ့တယ်အဲ့ဒါသရုဒ္ဓနဲ့သရုဒ္ဓမီးရဲ့ညရောက်တော့လက်ဖွဲ့ပစ္စည်းတွေဆစ်ဆေးကြစင်းရင်းတွေပြုစုကြပေါ့ပြုစုကြတော့အဲ့ဒီကော်စောလူကြီးဖြန့်လဲကြည့်လိုက်ရောကောဇလရဲ့နောက်မှာအဲ့ဒီကြောင်းတရဲ့နာမည်ထိုးထားတာသွားတွေ့တယ်။ကဲဘယ်လိုလုပ်ရသွားတာလဲ။သဘောပေါက်ပါတယ်နော်။အသေးစိတ်မပြောပြစီနဲ့။အဲ့ဒါဘုန်းကြီးကြောင့်ကပြင်ကောဇောကမူဆောင်လူကြီးအိမ်ရောက်အဲ့ဒီမူဆောင်လူကြီးကအဲ့ဒီကောဇောမှာနာမည်ထိုးထားတာတိကျမစစ်ဖက်နဲ့မင်္ဂလာဆောင်သွားလက်ဖွဲ့လိုက်တော့အချက်တကွဲအကျိုးနဲ့ဖြစ်ရတာပေါ့။ဒါကြောင့်ငါကမဖြစ်ပါနဲ့ဆိုတာကိုတက်ကိုတာကိုစီဝါကြီးလုပ်တဲ့အခါမှာလေငါအကျိုးရရင်ပြီးရောဆိုတဲ့မတော်မတရားစိတ်တကူကောင်းဆန်တဲ့စိတ်မမွေးပါနဲ့အများအကျိုးပြုလူမှုရေးသာသနာရေးလုပ်ငန်းတွေလုပ်တဲ့အခါမှာလေ
ငါအိမ်ဖောင်းအောင်ငါအိမ်ကြည့်အောင်ဆိုတဲ့စိတ်မျိုးမမွေးပါနဲ့ဒီအသေးပဲလည်းမတရားဘူးလားတရားတယ်အမှန်တန်ကောင်းပါတယ်နော်ငါ့ကိုမချစ်ပါနဲ့ငါ့အတွက်ကြီးပဲမချစ်ပါနဲ့ငါ့ဘူးကြီးပဲမချစ်ပါနဲ့နောက်လည်းပဲဗာဒိပဲယူရသေးတယ်အဲ့တော့ဖြစ်ချက်တစ်ခုခုပြဿနာတစ်ခုခုကြုံလာတဲ့အခါမှာလေငါအတွေ့ခေါ်ယူဆမှမှန်နေငါအကြံဉာဏ်ဆုံးဖြတ်ချက်မှမှန်နေ
ငါပြောတာမှမှန်နေငါလုပ်တာမှမှန်နေငါကြံစီတာမှမှန်နေလို့အဲ့ဒီလိုစိတ်မျိုးလဲမမွေးနဲ့ဆိုတဲ့အတိတ်ပဲမတရားဘူးလားတယောက်ပါလေတချို့ကဖြစ်ဖြစ်တစ်ခုခုအများနဲ့သက်ဆိုင်တဲ့ဖြစ်ဖြစ်တစ်ခုခုဖြစ်လာပြီဆိုရင်ငါအတွေ့ခေါ်ငါယူဆမှမှန်နေငါအကြံဉာဏ်ငါဆုံးဖြတ်ချက်မှမှန်နေငါယူဆတိုင်းလို့ငါဆန္ဒအတိုင်းလို့ငါရွေချက်တိုင်းလို့ဒီလိုပြောတတ်ကြတယ်အဲ့ဒီလိုစိတ်
ငါအကျဉ်းငါဆုံးသက်ချက်မှာမှန်နေဆိုတဲ့စိတ်နဲ့လှုပ်ချင်လှုပ်ပေါ့သူတစ်ပါးရဲ့ကိုယ်ရေးကိုယ်တိုင်ဆိုရင်တော့ငါတွေ့ခေါ်ယူဆမှာမှန်နေငါအကျဉ်းငါဆုံးသက်ချက်မှာမှန်နေဆိုတဲ့စိတ်မျိုးမမွေးပါနဲ့ငါဆန္ဒအတိုင်းပဲသူတစ်ပါးဖြစ်ရမယ်ဆိုတဲ့စိတ်မျိုးမမွေးပါနဲ့အဲ့ဒီအတိတ်ပဲရောယူလို့မရဘူးလားရပါတယ်ငါကမချစ်ပါနဲ့ဆိုတဲ့စကားရိုက်ကအတိတ်ပဲအများ ကိုညာရှိတယ်လို့ချက်တွင်နှလုံးသွင်းပြီးတော့ဆိုင်နာကျင့်သုံးနိုင်ပါလေ။အဲဒီတော့ငါဆန္ဒငါယူဆငါဆုံးဖြတ်ချက်မှမှန်နေဆိုတဲ့ငါကိုချစ်တဲ့စိတ်ကိုလည်းပယ်တတ်နိုင်အောင်ကြိုးစားပါ။သူဆန္ဒကိုဆန္ဒနှစ်ဖက်မြောက်အောင်ရှိတတ်တဲ့စိတ်မျိုးမွေးရမှာပေါ့။ငါအတွက်ကြိုးရှိရင်ပြီးရောငါ့အိမ်ဖောင်းရင်ပြီးရောဆိုတဲ့စိတ်မျိုးလည်းပဲမမွေးပါနဲ့ဆိုတဲ့အတိတ်ပဲနဲ့ငါကမချစ်ပါနဲ့ဆိုတဲ့အဆုံးအမလေးကိုနှလုံးသွင်းပါအဓိကချုပ်ထိတ်နေတဲ့ကတော့တရှိသမဲ့ပုဂ္ဂိုလ်တ attva အရာဝတ္ထုအားလုံးရဲ့အပေါ်မှာယုတ်တရားနန္တရားရဲ့အားလုံးရဲ့အပေါ်မှာငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့အစွဲမျိုးမရှိအောင်လေကြိုးစားအထုတ်ပါအဲ့ဒီငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့အစွဲကင်းမှုအတွက်နိဗ္ဗာန်ကိုဥတည်တဲ့ဒါနာသီလသမထဝိပဿနာကုသိုလ်ကောင်းမှု၄မျိုးကိုအရှိန်အဟုန်ကောင်းကောင်းအင်အားပါပါဆန့်ကျင်ကြည့်ပြီးနဲ့ကြိုးစားအထောက်ကြပါကြိုးစားအထောက်နိုင်ကြပါစေကြိုးစားအထောက်နိုင်ကြတဲ့အတိုင်းလေးပဲဝိပဿနာဉာဏ်တွေဆင့်ဆင့်တက်မဉ္ဇဉ်ဘုံဉာဏ်တွေဆင့်ဆင့်တက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်တဲ့မျက်မှောက်ပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဦးဇင်းတို့ရဲ့ငါ့ကိုမချစ်ပါနဲ့ဆိုတဲ့တရားကိုဒီနေရာမှာပဲညီကုန်ချုပ်ပါတော့မယ်တရားနာပိတော်များအားလုံးလက်ဥချီထားကြပါအရေးကြီးဆုံးစကားတစ်ခွန်းနဲ့တရားဒီကုံချုပ်ပါမယ်အပ္ပမာဒီနာတံပါတိသာအပ္ပမာဒီနာမမိတ်မလျောမပေါ့မဆပြင်းပြထက်တန်မှန်ကန်သောတတိတရားဖြင့်တံပါတိသာသီလသမာဓိပညာဥစွာသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း